မြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုတွေကိုလက်ခံဖို့အတွက်အခြေခံအဆောက်အုံနဲ့စွမ်းရည်ဖြည့်တင်းမှုတွေလိုအပ်နေသေးတယ်ဆိုပေမဲ့အလောက်ကိုင်းတဲ့ဖန်တီးရေးနဲ့လူမှုကိုတိုက်ရိုက်အကျိုးရှိစေမယ့်လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အခြေအနေတွေရှိနေပါတယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။ Washington DC က VOA ရုံးကိုဗုဒ္ဓဟူးနေ့တုန်းကရောက်လာခဲ့တဲ့ကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းက VOA မြန်မာပိုင်းနဲ့တီးသန့်မေးမြန်းခန်းမှအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့အကူအညီတွေလက်ခံဖို့အတွက်အထူးကရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုသားညွန်ဦးကဦးစိုးသိန်းကိုမေးတဲ့အခါမှာအခုလိုဆက်ပြီးတော့ဖြေပါတယ်။
infrastructure development လေလိုတာပဲဗျ institution တွေကလိုတာပဲအဲ့တော့ policy တွေအကြောင်းလိုက်ပြင်ပေးရတဲ့ institution တွေမှာဆိုကြပါစို့ for example trade liberalization ပေါ့တော့ banking ကိုအသုံးပြုအောင်ပေါ့ banking ကို use လုပ်တော့တွတ်လက်လက်နဲ့သုံးနိုင်အောင်ကျွန်တော်တို့လုပ်ဖို့လည်းလိုတယ်တစ်ဖက်ကလည်းကျွန်တော်တို့ဝန်ထမ်းတွေပေါ့ကျွန်တော်တို့ပါဝင်ဒါတွေရဲ့ mindset တွေလည်းတွတ်တွတ်လက်လက်ပြောင်းပေးဖို့လိုတယ်လုပ်ငန်းတွေလိုအောင်ကျွန်တော်အမြဲပြောပါတယ်ကျွန်တော်တို့ကရခင်တော့ကျွန်တော်တို့ပြောရင်ခင်တော့ကအာဏာပိုင်အဖွဲ့အစည်းလို့ပြောတယ်ကျွန်တော်ကတော့တော့ပြောင်းလဲတာဝန်ရှိတဲ့လူအဲဒါ mindset ကိုပြောင်းလာတို့တော့ဝန်ထမ်းတွေကျတော့အရင်တော့လုပ်ပိုင်ခွင့်ရှိသူအခုတော့လည်းမဟုတ်ဘူးအကျိုးဆောင်သူကူညီသူပေါ့ဒီလိုတော့စပြောင်းတာပဲဗျ capacity building တွေလည်းအများကြီးလုပ်တာပဲ
စီးပွားရေးပြင်ပြောင်းလဲမှုမှာလက်ရှိမြန်မာနိုင်ငံထဲမှာရှိတဲ့လုံနိုင်စွမ်းရည်ပေါ့နော် capacity လုံနိုင်စွမ်းရည်ကတော့ဘယ်လောက်ထိရှိတယ်လို့ဟိုဝန်ကြီးယူဆလဲခင်ဗျာအခုအခြေအနေမှာပေါ့
လုံနိုင်စွမ်းရည်နည်းတယ်လို့လည်းတချို့ကပြောကြတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်လုံနိုင်တဲ့စွမ်းရည်ပုံမှာပဲချိန်စာပြီးတော့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့လုပ်ငန်းတွေရှိတဲ့ဒီကြောင့်နဲတယ်နဲတော့နဲနေတယ်လုံကနဲတယ်လို့လည်းကျွန်တော်မဆိုလို့မြန်မာလူမျိုးတွေကတဲလက်တော့ရှိတယ်အရေးချင်းရှိတယ်ဒါလေးကိုကျွန်တော်တို့ကဟိုတစ်ခုတစ်ခုပေါင်းဆက်ပေးလိုက်ရုံပဲဥပမာဖြင့်ကျွန်တော်တို့တောင်းဆိုနေတာကကျွန်တော်တို့ဦးစားပေးနေတာကစိုက်ပျိုးရေးနဲ့ဆက်ဆက်တဲ့ agro based industry တွေနော် supply chain ပေါ့နော်စိုက်ပျိုး agriculture နဲ့ပတ်သက်လို့နောက်တစ်ခါ agricultural products တွေကို value added လုပ်မယ်ဒီ agricultural products enterprise ဒီပေါ့ဒါ ड़ी ပြီး SME sector development တွေထို့တူပဲ job creation ပေါ့ဗျာအလုပ်ကိုင်းအခွင့်အလမ်းတွေရအောင် services sector ဆိုလဲကျွန်တော်တို့က tourism sector တို့အခြား services sector တွေဒါ ड़ी လုပ်တဲ့အတွက်ကြောင့်တိတ်တော့ capacity ကအများကြီးမလိုသေးဘူးလိုတယ်လိုတာတော့မှန်တယ်ဒါနဲ့ fit တင်နည်းနည်းဖြစ်တယ်ပြီး infrastructure မှာလဲကျွန်တော်လက်ရှိကအဲ့လောက်လျှက်စက်ပြီးပဲကျွန်တော်ပေးနိုင်တယ်သိမ့်မြော်မှပြီးတော့စိတ်ဝင်အကြီးကြီးတွေတာမဏိစိတ်ယူတွေပါတွေလုပ်မယ် heavy industry ပေါ့အဲ့ကျကျွန်တော်တို့ကလက်လုံးမှမီးပပေးနိုင်ဘူးကျွမ်းကျင်တဲ့လူလည်းမရှိသေးဘူးဒါပေမဲ့ financial sector ကျတော့လူတာတိတာလာတယ် financial sector မှာကျွန်တော်တို့ financial sector development လုပ်မယ့်အခါမှာ capital market တို့လားဘဏ်လုပ်ငန်းတွေပေါ့ဗျာဖွံ့ဖြိုးတိုးတက်ဖို့ကျတော့ကျွမ်းကျင်တဲ့လူတော့လူတာတော့အမှန်ပဲဗျာ
ကျွန်တော်နိုင်ငံတကာအကူအညီနဲ့ပတ်သက်လို့ရောနိုင်ငံတကာကအကူအညီပေးထားကမ်းလှမ်းနိုင်လဲတော်များကြားပါတယ်တော်များဝင်နေကြပြီလားအဲ့အတွက
်မှန်ပါတယ်နိုင်ငံတကာအကူအညီတွေကမ်းလှမ်းပါတယ်တချို့လဲစလုံနေပါပြီအဲ့တော့ကျွန်တော်တို့ကလည်းနိုင်ငံတကာအကူအညီတွေကမ်းလှမ်းတဲ့အခါမှာခေါင်းကဂရန့်နေရှိတယ်အေးတေရှိတယ်လုံးနေရှိတယ်ဒါတွေပုံမှာကျွန်တော်စနစ်တကျစဉ်းစားပြီးတော့ဒါတွေအားလုံးကလည်းပေးချင်တယ်ပေးပြီးယူချင်တယ်ယူလို့မရဘူးသူများနိုင်ငံလို့လည်းဖြစ်အောင်ပဲနောက်တော့အစိုးရတွေကကျွန်တော်တို့တာဝန်ရှိတယ်လို့လည်းဒီဟာဒီပုံမှာပျက်စီးသွားနိုင်တယ်လေကို
တစ်ဖက်မှာကျွန်တော်မေးချင်တာအခုလိုနိုင်ငံတကာအကူအညီရွေးခါမှာတခြားနိုင်ငံတွေမှာလည်းဒီသူတို့မှာတော့ငွေကြေးပြဿနာပေါ့နော်ငွေကြေးကျပ်တေးတွေပဲကြုံခဲ့တဲ့ထိုင်းတို့မှာလည်းရှောက်မှာဖြစ်တဲ့ခါမှာ IMF တို့ World Bank တို့အကူအညီတွေယူခဲ့ရပါတယ်ရွေးခါမှာသူတို့ပေးတဲ့ package တွေဘာတွေမှာနည်းနည်းဟိုတချို့လူထုကသူမကြိုက်တာတွေရှိရဆိုတော့အခြေခံလူတန်းစားအခြေခံလူထုအတွက်ဟိုအကျိုးမရှိတဲ့ဟာမျိုးတွေမြင်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီဥမာအားလုံးကိုနိုင်ငံတော်ချုပ်ကန့်မှုတွေကိုဖြေလျှော့ပေးလိုက်ပြီးတော့ပိုလီကပိုင်လှုပ်တာတို့ဒါမျိုးတွေလည်းဝင်လာနိုင်ပါတယ်အဲ့တော့ဒီပေါ်မှာရောဝန်ကြီးတို့အနေနဲ့စဉ်းစားမှုရှိလားဘယ်လိုစဉ်းစားမှု
လဲဒါတွေကျွန်တော်အလေးထားပါတယ်เนาะဒီလိုအရန်ဝင်လာတိုင်းလည်းကျွန်တော်တို့ကအရန်မလို့ခုနကကျွန်တော်ပြောပြပြီပေါ့ကျွန်တော်တို့ကစီမံခန့်ခွဲမှု driver seat ကိုကျွန်တော်တို့ယူမယ်ဆိုတာကကျွန်တော်တို့ reform strategy for economic development နဲ့ inline ဖြစ်အောင် check လုပ်တာလှုပ်တာတော့လှုပ်နိုင်တယ်တိုးတက်အောင်လှုပ်နိုင်တယ်စနစ်ကျလှုပ်နိုင်တယ် transparent ဖြစ်အောင်grassroots people တွေကိုထိရောက်တဲ့မြင်သာတဲ့အကျိုးရှိမှုတွေဖြစ်ဖို့အဲ့ဒီပေတံနဲ့ကျွန်တော်တိုင်တယ်အဲ့ဒီပေတံမဟုတ်ရင်တော့ခဏနေအောင်ကျွန်တော်စဉ်းစားမယ
်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းဖြစ်ပါတယ်ရှင်ကိုသားညွန်ဦးက VOA Studio ထဲမှာမေးမြန်းခဲ့တာဖြစ်ပါတယ်